ကမ္ဘာတဝန်းပဋိပက္ခတွေဖြစ်ပွားရာဒေသတွေမှာအမျိုးသမီးနဲ့ကလေးငယ်45တန်းလောက်ကြားမအခြေပြုအချမ်းဖက်တိုက်ခိုက်ခံရပြီးအဲ့ဒီတည်းမှာမြန်မာနိုင်ငံက9တန်းနီးပါးလောက်ပါဝင်တဲ့အကြောင်းကုလသမဂ္ဂလူဦးရေကြမ်းမုံငွေအဖွဲ့ UNFPA ကအရှာနဲ့ပစ္စိဖိတ်ဒေသရုံးကနေသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံတွင်ပဋိပက္ခတွေအကြောင်းမှာအမျိုးသမီးနဲ့မိန်းကလေးငယ်8တန်း8သိန်းလောက်ဟာအရေးပေါ်အကအကွယ်လိုအပ်နေတာကို UNFPA ကထောက်ပြထားပါတယ်။အာဖဂန်နစ္စတန်မှာမိန်းကလေးနဲ့အမျိုးသမီး14တန်း2သိန်းဟာကြားမအခြေပြုအကြမ်းဖက်ရန်စူးစူးဝါခံရတာရှိနေတယ်လို့ပြောဆိုပါတယ်။2024ခုနှစ်အတွင်းကမ္ဘာတဝန်းပဋိပက္ခနဲ့တဘာဝဘေးအန္တရာယ်ကြောင့်အမျိုးသမီး62တန်းလောက်ရဲ့ဘဝဒီအတိဒုက္ခရောက်ရတယ်လို့လဲ UNFPA အဖွဲ့ရဲ့2025ခုနှစ်အတွဲလူသားချင်းစာနာမှုအကူအညီပေးရေးဆောင်ရွက်မဲ့အစီအစဉ်ကြေညာချက်မှာဖော်ပြထားပါတယ်။အမျိုးသမီးတွေရဲ့မျိုးဆက်ပြန်ပွားမှုကျန်းမာရေးနဲ့အကြမ်းဖက်ရန်ကာကွယ်ရေးအတွက်ဒေါ်လာ1ဘီလီယံနဲ့4သိန်းကိုတောင်းခံထားပြီးတော့မြန်မာနိုင်ငံအတွက်ဒေါ်လာ39တန်းလိုအပ်တဲ့အကြောင်းပြောဆိုပါတယ်။ဘလို့အခြေအနေမျိုးမှာဖြစ်ဖြစ်မိန်းကလေးနဲ့အမျိုးသမီးတွေဘေးကင်းစွာမိဖွားခွင့်အကျန်းဖက်မှုရန်ကနေကင်းလွတ်ပြီးအသက်ရှင်တန်ခွင့်ရှိရမှာဖြစ်ပြီး UNFPA အဖွဲ့ကြီးအနေနဲ့ကိုယ်စီစောင့်ရှောက်မှုပေးနေတဲ့အကြောင်းကုလသမဂ္ဂလူဦးရေညံမှုအဖွဲ့ကပြောဆိုထားပြီးအကာအကွယ်ပေးကြဖို့လည်းကဘာတဝန်းကိုတိုက်တွန်းထားပါတယ်။